တရားမျှတမှုမရှိတဲ့ပုံမှန်တွေနဲ့ထောင်ချထားတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့အကြမ်းဖက်ဖမ်းဆီးခံထားရတဲ့ကျောင်းသားတွေအများဆုံးပြန်လွတ်ပေးဖို့တက္ကသိုလ်ကျောင်းသားများတမကကဒီကနေ့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကပညာရေးပြုပြင်ပြောင်းလဲဖို့ဆန္ဒပြနေတဲ့တပိတ်မောက်ကျောင်းသားတွေကိုအကြမ်းမဖက်ဖို့ငြိမ်းချမ်းစွာတောင်းဆိုရင်းမြို့တော်ခမရှိမှာဆန္ဒပြသူတွေကိုလက်ပတ်နေရတဲ့ရဲလုံခြုံရေးတွေဖက်ကအကြမ်းဖက်ရိုက်နဲ့ဖမ်းဆီးခဲ့တဲ့မတ်လ5ရက်နေ့တနစ်ပြည့်အခမ်းအနားနဲ့အကျဉ်းသားလွတ်မြောက်ရေးဆုတောင်းပွဲမြို့တော်ခမရှိမှာဒီကနေ့ကျင်းပခဲ့ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြထားပါရဲ့ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့နှစ်2015ခုနှစ်အတွင်းမတ်လ3ရက်နေ့မှာတော့အမျိုးသားပညာရေးဥပဒေကြမ်းကိုတပိတ်မောက်ဆန့်ကျင်ဆန္ဒပြတဲ့အနေနဲ့မန္တလေးကနေရန်ကုန်အထိခြေတက်လာကြတဲ့ကျောင်းသားတပိတ်စစ်ကြောင်းကတပိတ်မောက်ကျောင်းသားတွေနဲ့ရဲလုံခြုံရေးတွေကြားလက်ပန်းမျိုးမှာပိတ်ဆို့တားဆီးပြီးအကြမ်းဖက်ဖြုတ်ခွင်းမှုဖြစ်ခဲ့တဲ့အတွက်နိုင်ငံတော်ကပြည်သူတွေနဲ့ကျောင်းသားတွေကဆန္ဒပြကျောင်းသားတွေကိုအကြမ်းဖက်နှိမ်နှင်းတာမလုပ်ဖို့ဆန္ဒပြခဲ့ပါတယ်ဒီထဲမတ်လ5ရက်နေ့မှာရန်ကုန်မြို့မြို့တော်ခမ်းမရှိမှာ88မျိုးဆက်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေတက္ကသကျောင်းသားတွေဘက်ကအကြမ်းဖက်နှိမ်နင်းတာကိုစန့်ကျင်ကန့်ကွက်ကြောင်းမြို့တော်ခမ်းမရှိမှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါတယ်ဒီလိုမျိုးဆန္ဒပြနေကြတဲ့တက္ကသကျောင်းသားတွေနဲ့88မျိုးဆက်ကျောင်းသူမက်နီလာသိန်းအပါအဝင်တက်ကြွလှုပ်ရှားသူတို့ကိုလက်ပတ်နေဝတ်ထားတဲ့စွမ်းအားရှင်တွေနဲ့ရဲလုံခြုံရေးတွေဘက်ကမြို့တော်ခမ်းမရှိမှာပဲအတင်းဝင်ရောက်ရိုက်နှက်ထိုးကျိတ်ပြီးတော့အချုပ်ကားတွေပေါ်ဆွဲတင်ပြီးဖမ်းဆီးချုပ်နှောင်ခဲ့ပါတယ်ဒီကနေ့2016ခုနှစ်မတ်လ5ရက်နေ့ဟာဆိုရင်မတ်လ5ရက်နေ့လက်ပတ်နေရဲ့အကြမ်းဖက်ဖမ်းဆီးခံခဲ့ရတဲ့တနှစ်ပြည့်ချင်းဖြစ်လို့အကြမ်းဖက်နှိမ်နင်းမှုတွေမှာမတရားရိုက်နှက်ခံခဲ့ရတဲ့ကျောင်းသားတွေအတွက်မျှတတဲ့တရားရေးစီရင်မှုရဖို့နဲ့ဖမ်းဆီးထိန်းသိမ်းထားတဲ့ကျောင်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုလက်ရှိအစိုးရဘက်ကအ мян ဆုံးပြန်လွှတ်ပေးဖို့တက္ကသိုလ်ကျောင်းသားများတမကတာကတာကကျောင်းသားတွေဦးဆောင်ပြီးတော့လှုပ်ရှားတဲ့ဒီကနေ့နှစ်ပတ်လည်နေ့အခမ်းအနားဆုတောင်းပွဲကနေတောင်းဆိုပါတယ်လို့အခမ်းအနားကိုဦးဆောင်သူတာကတာကျောင်းသားခေါင်းဆောင်ကိုစိုးထက်ကပြောပါတယ်
ဒီကပညာရေးတိကျကြောင်းမျိုးကျန်းမာရေးကိုပေါင်းစုံနေကျန်းဖတ်ဆောင်နေရမျိုးပေါ့အဲဒီကိုတနည်းပြနေတဲ့လေခန္ဓာအောက်မြေနဲ့ကျင်းပရင်းနဲ့မျိုးတကလက်မြောက်ရေးတို့ကျွန်တော်ကျင်းပါပါမယ်ဟိုနိုင်ငံရေးကျင်းပရေးပေါင်းနာရှိနေတယ်မြန်မာပြည်ရဲ့အကြောင်းသားရှိနေတယ်အဲကြောင်းသားတွေစတဲ့တို့တို့အထူးအဆင့်မပြောင်းနေခင်မှာကျောင်းသားတွေကဆက်ဆန်းနေနေပြီးအဲ့နဲ့မျိုးစုကျောင်းသားမျိုးဖြစ်နေတယ်ကျွန်တော်ဒုက္ခတွေကျောင်းသားတွေပြရမယ်ဒီလိုပဲကျွန်တော်မြင်နေမှာဟုတ်တယ
်လက်ရှိအစိုးရအနေနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့ကျောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့လိုအပ်တယ်လို့နောက်တက်လာမဲ့ NLD ဥဆောင်တဲ့အစိုးရတဲ့အနေနဲ့လည်းနိုင်ငံရေးကျင်းသားတွေနဲ့ကျောင်းသားတွေရဲ့အရေးအလေးနက်ထားဆောင်ရွက်ပေးဖို့တောင်းဆိုပါတယ်လို့တာကတာကျောင်းသားကိုစိုးထက်ကပြောပါတယ
်။နောက်ဆုံးတက်လာရဲ့အခါကျရင်အစိုးရတိကျနေကျွန်တော်ဖမ်းဆီးဆန္ဒရဲ့ကျောင်းသားတွေပြီးတော့နိုင်ငံရေးကျင်းသားရေဒီယိုအကြမ်းတွေအကျဉ်းသားတွေကိုလည်းဆက်လက်ပြေးချင်နေပေါ့
။အခုချိန်ထိအကျဉ်းတော်အသီးသီးမှာဖမ်းဆီးထိန်းသိမ်းခံရစေတပိတ်မောက်ကျောင်းသားတွေနဲ့ကျောင်းသားလှုပ်ရှားမှုတွေကိုဥဆောင်ခဲ့တဲ့ဘာကတာတာကတာကျောင်းသားခေါင်းဆောင်တွေကိုပဲခူးတိုင်းတရားဝရီခရင်တရားရုံးနဲ့ရန်ကုန်တိုင်းအတွင်းကတရားရုံးအသီးသီးတွေမှာရဲတွေဘက်ကနေပြီးတော့ခွင့်ပြုချက်မရပဲဆန္ဒပြမှုပုံမှန်78နိုင်ငံတော်အကြီးညိုပြည့်စင်မှုနဲ့စုပူအောင်လှုပ်ဆောင်မှုပုံမှန်900 905ခခွေစားတဲ့ပုံမှန်မျိုးစုံတက်ပြီးမတရားသဖြင့်တရားစွဲဆိုနေတာတွေကိုအရက်တန်းကနေရက်ဖို့နိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေကတောင်းဆိုပါတယ်အုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေချိန်မှာမလုံတဲ့မလုံအပ်တဲ့အလုပ်ကိုလက်ရှိအစိုးရကလုပ်နေတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းလဲဖြစ်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတူလည်းဖြစ်တဲ့ကိုပါမျိုးသိန်းကပြောပါတယ
်။နိုင်ငံရေးကျင်းသားတော့ရှိပြန်ဘူး။မရှိတဲ့နိုင်ငံကပ်ပြီးတဲ့ပုံမှန်လေးမှာဒီနောက်ဆက်ရည်ကဘူးဘလူးကလုပ်တဲ့နေကိစ္စမဟုတ်ဘူး။တရားမျှတတဲ့ကိစ္စမဟုတ်ဘူးပေါ့။တရားရုံးတွေတစ်ခုပြီးတစ်ခုပြောင်းနေ၊မြို့နယ်တွေတစ်ခုပြီးတစ်ခုပြောင်းနေ။ကျောင်းသားတွေကမိစေရက်ဆက်ရုံးထွက်နေရတယ်။ပြည်မန်းရှင်ရည်ပြီးရောလူကြီးရဲ့စစ်ပြမန်းကိုပြမန်းဖြစ်အောင်လုပ်ဆောင်နေကိစ္စမျိုးပါ။အဲ့ကျွန်တော်လူသားချင်းဆန္ဒမှုရောကျောင်းသားချင်းဆန္ဒမှုရောမိဘချင်းဆန္ဒမှုရောဘယ်လိုမှဖြစ်တဲ့ကိစ္စပေါ့မလို့ဒီနေ့ဒီကနမမာရေလုံးဝအမြန်ဆုံးပြတ်တန့်စီစဉ်ပါလေ
အခုလိုမျိုးဘာကတာတာကတာကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပုံမှန်တွေအမျိုးမျိုးတက်ပြီးတော့တရားရုံးတွေမှာတရားရင်ဆိုင်ခိုင်းနေတာဟာအမျိုးသားပြန်လဲတင့်မြန်ရေးဖော်ဆောင်နေပါတယ်ဆိုတော့လက်ရှိအစိုးရရဲ့လုပ်ရက်အပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကပြောပါတယ်အခုလက်ရှိမြန်မာနိုင်ငံတဝန်းကအကျဉ်းတောင်တွေအထဲမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူနိုင်ငံရေးအကျဉ်းသားပေါင်းက80ကျော်ရှိပြီးလက်ရှိတရားရုံးမှာအမှုရင်ဆိုင်နေရတဲ့ကျောင်းသားတွေတက်ကြွလှုပ်ရှားသူစုစုပေါင်း400ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ကထုတ်ပြန်ထားပါတယ်ရှင်